မြန်မာနိုင်ငံရဲ့လူခွေအခြေအနေအထူးသဖြင့်ရခိုင်ဘက်ကအခြေအနေနဲ့ပတ်သက်လို့ဆက်ပြီးတော့စောင့်ကြည့်သွားမယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြောခဲ့တဲ့အပေါ်မှာမြန်မာအစိုးရအနေနဲ့ကတော့လူခွေကောင်စီမှပြောထားတဲ့သဘောထားအတိုင်းဆက်ရပ်တည်သွားမယ်လို့တုံ့ပြန်လိုက်ပါတယ်။ထင်ရှားတဲ့မြန်မာလူခွေလှုပ်ရှားသူတဦးကတော့နိုင်ငံတကာရဲ့တောင်းဆိုချက်ကိုပူးပေါင်းဆောင်ရွက်ခြင်းအဖြစ်တုံ့ပြန်သူကြောင်းပြောဆိုပါတယ်။သတင်းပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကရခိုင်ပြည်နယ်မြောက်ပိုင်းဒေသကအခြေအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုစောင့်ကြည့်နေကြောင်းနဲ့လူခွင့်ရေးအခြေအနေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ဖွဲ့စည်းခဲ့တဲ့အပေါ်ထောက်ခံကြောင်းအင်ကာနီကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအထူးအစည်းအဝေးမှာကောင်စီရဲ့အလဲကျဥက္ကဋ္ဌနီကီဟေလီကပြောဆိုခဲ့တာဖြစ်ပါတယ်ဒီပြောဆိုချက်အပေါ်မှာတော့မြန်မာသမ္မတရုံးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစောခေကအခုလိုတုံ့ပြန်ပြောဆိုပါတယ်
ကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနပြောထားရည်ပေါ့နော်အဲ့မှာအဲ့လူ့ခွင့်ရေးကောင်စီမှာပြောထားတယ်ကျွန်တော်တို့ကတိကျပြောမယ်လို့နော
်စခိုင်းပြည်နယ်ကလူ့ဖွဲ့စည်းနှစ်ခုအကြားသဟဇာတာဖြစ်စေဖို့အခြေအနေဟာအရသာအစိုးရတဲ့ရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်ချက်တစ်ခုဖြစ်ကြောင်းနဲ့နိုင်ငံတကာအနေနဲ့ရခိုင်ရေးကိစ္စမှာတည်တည်ရှုံချတာမျိုးတဲ့အပြုသဘောဆောင်ချင်းပြတ်တာဟာမြန်မာအစိုးရကိုအမှန်တကယ်ကူညီရရောက်မှာဖြစ်ကြောင်းကိုမြန်မာတို့နိုင်ငံသားရေးဝန်ကြီးဦးကျော်တင်ကကုလသမဂ္ဂလူခွင့်ရေးကောင်စီမှာပြောဆိုထားတာပါလူခွင့်ရေးအခြေအနေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့စီလူရေးနဲ့ပတ်သက်လို့လည်းလက်ခံနိုင်ကြောင်းနဲ့ဒုသမ္မတဦးမြင့်ရွှေဦးဆောင်နဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကဆောင်ရွက်နေကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ကလည်းရခိုင်ပြည်နယ်အရေးကိစ္စကိုလေးလာသုံးသပ်ဖို့အတွက်မစ္စတာကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ကိုဖွဲ့စည်းထားကြောင်း BBC သတင်းဌာနနဲ့တွေ့ဆုံမေးမြန်းရာမှာပြောဆိုထားပါတယ်။မြန်မာလူခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ Equality မြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာနိုင်ငံတကာကအထူးအာရုံစိုက်နေပြီးတောင်းဆိုချက်တွေဟာပုံမပြင်းထန်လာကြောင်းသုံးသပ်ပြောဆိုပါတယ်။ဒီလိုတောင်းဆိုချက်တွေအပေါ်အသင့်တော်ဆုံးတုံ့ပြန်သင့်တဲ့အခြေအနေကိုလည်းအခုလိုပြောဆိုပါတယ်
။ဒီလိုမျိုးကိစ္စတွေဖြစ်လာလို့ရှိရင်အကောင်းဆုံးပြန်လဲတုံ့ပြန်နေတဲ့ကိစ္စကတော့မရှိဘူးဆိုရင်မရှိဘူး၊ရှိတယ်ဆိုရင်ရှိတယ်ဆိုတာကိုသက်တည်ပြနိုင်သောပုံစံမျိုးနဲ့ပူးပေါင်းဆောင်ရွက်မှုကအကောင်းဆုံးဖြစ်တယ်။ပူးပေါင်းဆောင်ရွက်မှုမရှိဘဲနဲ့ကျွန်တော်လုပ်ဆောင်မယ်ဆိုရင်နိုင်ငံတကာပုံမူပြီးတော့ဒီချက်ပုံပြီးတော့တောင်းဆိုမှုတွေထပ်ပြီးဖြစ်လာမယ်ဆိုတာကျွန်တော်ပြောထားပါတယ်။ဖြစ်လားမဖြစ်လားတစ်ဖက်အတန်ကြီးကြားနေရတာပေါ့။နောက်ဖြစ်တယ်ဆိုရဲဟာရင်လက်ဖြစ်ခုဆိုအမြင့်ချမှုရရှိနေတယ်။ဒါပေမဲ့ဒီလိုမျိုးပူပေါင်းဆောင်ရွက်မှုရှိနေခြင်းကာလပတ်လုံးမှာတော့ဒီကိစ္စတွေကိုနိုင်ငံတကာကဆက်လက်ပြီးတော့အကြီးအကဲဆောင်ရွက်မှုတွေထုတ်ဖော်ပြောကြားမှုတွေတော့မျိုးရိုးတွေရေးဆိုင်နေအောင်မှာပါပဲ
။ဒုသမ္မတဦးမြင့်ရွှေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်နဲ့ကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်နဲ့ပတ်သက်ပြီးတော့လည်းဦးအောင်မျိုးမင်းကအခုလိုထောက်ပြပါတယ်။
နိုင်ငံကတော့ဒီကိစ္စနှစ်ခုလုံးကိုမလုံလောက်ဘူးလို့ပဲသူတွက်ဆပါတယ်။ပထမဆုံးတစ်ခုကိုယ့်ရဲ့ကျွန်တော်တို့ဒီတွင်းမှာဖွဲ့ထားတဲ့စုံစမ်းစစ်ဆေးရေးဒီကော်မရှင်ကိစ္စဒီတွင်းအနေနဲ့နိုင်ငံတော်ဆင့်နဲ့လုံဆောင်ခိုင်းနေရမျိုးမှာဆိုလို့ရှိရင်ပိုင်ကြားမှုတွေကိုအကြီးအဆောင်ရမျိုးမရှိဘူး။နောက်တစ်ခါမှဖိလောက်တော့စုံစမ်းစစ်ဆေးမှုတွေမလုပ်ဘူးဆိုတော့ထောက်ပြချက်တွေရှိတယ်။နောက်တစ်ခါမစ္စတာကိုဖီအာနန်ကနေဦးဆောင်ပြီးလုံဆောင်တဲ့ကိစ္စကတော့သူကလူခွေကြီးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတဲ့ပေါ်ပြန်ဆောင်ရှင်ဒီခိုင်ဒီနယ်မှာဖြစ်နေတဲ့ပြည်ပခါကိုဘယ်လိုချုပ်ငိမ့်မလဲဆိုရဲပုံစံမျိုးကိုပြန်ရဦးတည်ရဖြစ်နေပါလေသတော်တဘာဝမကြည့်ဘူးအဲတော့လူခွေချိုးဖောက်မှုကိုပဲတိတိကျကျစုံစမ်းစစ်ဆေးဖို့အတွက်ကော်မရှင်ကြီးရဲ့ထက်ခေါ်တယ်လို့ကျွန်တော်အလုပ်လုပ်ပေးပြပါမယ
်ကလေးစစ်သားပါရောက်ရေးကိစ္စနာဂစ်မုံတိုင်းအလွန်ကာလမှာအာဆီယံကုလသမဂ္ဂတို့နဲ့အတူကာကွယ်ကူညီဆောင်ရွက်တဲ့ကိစ္စတွေဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့စာတကတွေဖြစ်တယ်ဆိုတာကိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီကအတိအမှတ်ပြုပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်အောက်တိုဘာလကဖြစ်ပွားခဲ့တဲ့ပကြမ်းဖက်မှုတွေနောက်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးခိုလုံသွားတဲ့ဒုက္ခတွေ9000ကျော်လောက်ရှိတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်။ရခိုင်ရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့လတွေအတွင်းကကုလသမဂ္ဂမှာပြောဆိုဆွေးနွေးဆုံးဖြတ်ခဲ့တဲ့နောက်အခုနောက်ဆုံးလုံခြုံရေးကောင်စီမှာပါဆွေးနွေးခဲ့ပြီးအခုလိုသဘောထားထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။